ိုင်းနိုင်ငံတောင်ပိုင်းနာရာတီဝခရိုင်စူကိုင်ကိုလွတ်မြစ်ကိုဖျက်ပြီးဝင်ရောက်လာတဲ့မြန်မာနိုင်ငံသား45ဦးကိုမတ်လ3ရက်နေ့ကထိုင်းရဲတပ်ဖွဲ့တွေကဖမ်းဆီးပြီးလူမှုကြီးကြပ်ရေးထိန်းသိမ်းစခန်းကိုပို့ဆောင်ပြီးပထမဦးဆုံးကိုဗစ် -19 မှုလုပ်ခဲ့ပါတယ်။ကိုဝင်ဆောင်မျိုးသမီးတဦးပါတဲ့မြန်မာနိုင်ငံသားအုပ်စုတွေဟာလူပွဲစားတွေကိုငွေပေးပြီးမလေးရှားနယ်စပ်ကနေထိုင်းနိုင်ငံကိုဖျက်ပြီးပြည်တော်ပြန်ဝင်ဖို့ပြန်လာခဲ့တာဖြစ်ကြောင်းထိုင်းနာဝကအရာရှိတွေကဆိုပါတယ်။မလ3ရက်နေ့မှာပဲတက်ခရိုင်ဖော့ဖရာမြို့နယ်ထဲမှာတော့မြန်မာနိုင်ငံသား15ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဖော့ဖရာခရိုင်အုပ်ချုပ်ရေးမှူးနိုင်စွန်ဖုံးကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။แรงงานต่างด้าวนะครับที่มีการลักลอบเข้าเมืองเท่าที่ทราบก็จะเป็นลักษณะที่เดินเท้ามาจาก
ထိုင်းမြန်မာနယ်စပ်ကမြန်မာနိုင်ငံသားတွေအများဆုံးဝင်ရောက်လာနိုင်တဲ့နေရာဖြစ်တဲ့ဖော့ဖရာမြို့နယ်ထဲမှာကျွန်တော်တို့အမြဲမပြတ်စောင့်ကြည့်စစ်ဆေးနေတဲ့မှာမြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့တာပါသူတို့ကတော့ကိုဗစ်ဆေးစစ်ပြီးတည်ဆဲဥပဒေအရအရေးယူသွားမှာဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံတွင်းမှာနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်နေတယ်ဆိုရင်တော့ပို့ပြီးတော့ဝင်ရောက်လာနိုင်တဲ့အတွက်ကျွန်တော်တို့လုံခြုံရေးတွေချပြီးစောင့်ကြည့်နေတာပါဆိုပြီးပြောသွားတာပါမလာ၂ရက်နေညကတော့ထိုင်းမြန်မာနယ်စပ်ကန္ဓနာဘူရီခရိုင်ဘန်ကောကျေးရွာမှာမြန်မာနိုင်ငံကနေတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား49ဦးပါတဲ့အုပ်စုကိုထိုင်းနယ်ဒါသောက်တရင်ကဖမ်းဆီးခဲ့ပါတယ်။ကန္ဓနာဘူရီခရိုင်တွင်းမှာပဲဖမ်းမိတဲ့လူ30ကျော်နဲ့ပတ်သက်လို့ FED အဖွဲ့ကမြန်မာလုံသမားရေးလှုပ်ရှားသူဦးမင်းဦးကလည်းအခုလိုပြောသွားပါတယ်
။33လောက်ဟုတ်ပြောရမယ်ဆိုအဲထိုင်းပွဲစားလည်းပါလေထိုင်းပွဲစားဆိုသူကတော့ဘယ်လိုတယောက်3000နဲ့ဆိုပြီးတော့လေခေါ်လာတာပဲလေ။အဲ့ဒါကကျွန်တော်တို့ဒီခရိုင်ကတော့အရာပြောမယ်ဆိုလို့ရှိရင်တော့ကန္ဓနာဘူရီနိုင်ငံလေးဆိုအနေအောင်ပြီးရင်ကျွန်တော်တို့ဒီအဒီပွဲသားတွေကိုပြေးလာတော့အမျိုးပေါ်အမှန်မတူပေါ့ဒီမှာဒီဟိုမြန်မာပွဲသားတွေတက်တာပြောတာဟလာသူတို့တွားခြင်းတဲ့နေရာကိုရောက်တယ်ဆိုလို့ရှိရင်ရောက်တဲ့အထိပေါ့ဗျာပြောရမယ်ဆိုရင်အဲ့ဒါ1000နဲ့1400ပေါ့16000ပေါ့အဲ့ဝင်းကျင်ပေါ့
ဒါအပြင်ပကျုတ်ဂရန်ကန်နောင်ခေါ်မျိုးကအမှတ်5ကျေးရွာအုပ်စုအနီးကရာဘာတော်အတွင်းမှာမြန်မာနိုင်ငံဘက်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား30ကျော်ကိုလည်းမြို့နယ်အုပ်ချုပ်ရေးမှူးနဲ့လာဝကရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့ဖမ်းဆီးလိုက်ပါတယ်။ရာဘာတော်အတွင်းမှာလူပုံကူးသူတွေလာခိုးစောင့်နေကြတဲ့မြန်မာနိုင်ငံသားတွေဟာရဲတပ်ဖွဲ့ဝင်တွေဖမ်းဆီးတာကြောင့်အမျိုးသား25ဦးအမျိုးသမီး16ဦးကိုပဲဖမ်းမိခဲ့ပြီးတခြားသူတွေကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါတယ်။ဖမ်းမိသူတွေကတော့အသက်20နဲ့40ကျားမှရှိတဲ့မြန်မာနိုင်ငံသားတွေဖြစ်ပြီးသူတို့တွေဟာထိုင်းနိုင်ငံစမုတ်စခွန်ခရိုင်အတွင်းအလုတ်ကန်ရှာဖွေဖို့အတွက်လူမှောင်ကိုယ်သမားတွေကိုဗန်းငွေ1000ကျော်ပေးပြီးဝင်ရောက်လာခဲ့ကြတာလို့ဆိုပါတယ်။ဒီအပိုင်းမှာတော့ထိုင်းနိုင်ငံမှာတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့ကြားကပဲလူပုံကူးသူတွေနဲ့မြန်မာနိုင်ငံသားအုပ်စုလိုက်ကိုဖမ်းဆီးမိနေတာဖြစ်ပါရဲ့ရှင်။